ပင်လယ်ရစ်နိုင်ငံတကာမြို့ကအစစ်မြင့်စားတောက်ဆိုင်တစ်ဆိုင်မှာစစ်သွေးကြွ9ယောက်လက်ချက်နဲ့တစားကန်20သိန်းဆုံးပြီးစစ်သွေးကြွတွေကို17နာရီကြာပိတ်ဆို့ချေမွန်းစင်အတွင်းမှာလဲရဲရရှိနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်နှစ်ရက်ကြာတနိုင်ငံလုံးဝန်내ကြေကွဲတဲ့အထိမှကျင်ပါနေပါတယ်။ IS အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လက်ချက်လို့ပြောပေမဲ့သူတို့ထဲကတယောက်မှ IS အဖွဲ့နဲ့ဆက်သွယ်မှုမတွေ့ရတဲ့အကြောင်းပြည်ထရေးဝန်ကြီးအဆက်ဒူဇမန်ခန်းကတနင်္ဂနွေနေ့မှာပြောပါတယ်။သူတို့ဟာလူချမ်းသာပညာတတ်အတိုင်းဝိုင်းကဖြစ်ကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာ၁၀နှစ်ကျော်ပိတ်ပင်ထားတဲ့ JMB ခေါ်ဂျမူတမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့က Jihadist အဖွဲ့ဝင်တွေဖြစ်တယ်လို့လည်းသူကပြောပါတယ် Writers သတင်းဌာနကတော့ဒီအမျိုးသားရဲတပ်ဖွဲ့အကြီးအကဲရှဟီရူဟုတ်ကိုကိုကပြီးဒီအကြမ်းဖက်သမား9ယောက်စလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြောင်းဖော်ပြထားသလိုသူတို့ထဲက9ယောက်ကိုဖမ်းဖို့အရင်ကစ조사ခဲ့ဘူးကြောင်းလည်းပြောပါတယ်သူတို့နဲ့ IS အဖွဲ့ဆက်သွယ်ရှိမရှိဖြစ်နိုင်ခြေတွေကိုစုံစမ်းနေတယ်လို့လည်းရဲမှူးကြီးကပြောပါတယ်ပြည်ဆောင်သွားတဲ့အကြမ်းဖက်သမား6ယောက်ထဲက9ယောက်ရဲ့ပထမအမိတွေကိုဓာတ်ပုံနဲ့တကွဖော်ပြထားခဲ့ပြီးသူတို့ဟာလာပေါင်းတော်ကြအောင်မိသားစုဝင်တွေကိုအဆက်အသွယ်မလုပ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကနိုင်ငံတွင်းမှာ IS အဖွဲ့တွေမရှိတဲ့အကြောင်းနှစ်စီလာများညင်းဆိုလာခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ရှိတ်ခက်စီနာနဲ့အစိုးရအဖွဲ့ကတော့တိုင်းပြည်တွင်မငြိမ်မသက်ဖြစ်အောင်စစ်သွေးကြတွေကိုကြောတော့နောက်ခံပေးထားတယ်ဆိုပြီးတော့နိုင်ငံရေးရံပက်တွေကိုအပြစ်ဖို့ထားပါတယ်တစ်ချိန်တည်းမှာဒီဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြို့တော်တစ်ခုလုံးကိုလုံခြုံရေးအပြစ်ချထားပါတယ်တိုက်ခိုက်မှုအတွင်ရဲတပ်ဖွဲ့ဝင်တွေကတစားကန်73ယောက်ကိုကယ်တင်နိုင်ခဲ့ပြီးတေဆုံးသွားခဲ့သူ20ထဲမှာတော့အမျိုးသား17ယောက်အမျိုးသမီး9ယောက်ဖြစ်ပါတယ်အီတလီက9ယောက်ဂျပန်9ယောက်2ယောက်ကဘင်္ဂလားဒေ့ရှ်အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ဖြစ်ကြပါတယ်ရှင်